အမေရိကန်နိုင်ငံနဲ့ကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချိန်ချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကျယ်သပတေးနေ့မှာတော့ဆက်ချိန်ချောက်တာတွေမလုပ်တော့ဘဲအမေရိကန်နိုင်ငံထဲမူရဆေးနဲ့တရားဝင်လာရောက်သူတွေတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပါတယ်။ဒါအပြင်မတားဆီးနိုင်ရင်တော့ကားတင်သွင်းမှုတွေအခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။သမ္မတထရမ့်ကဒီနယ်စပ်ကိုပိတ်ပင်မှာဖြစ်ကြောင်းသူ့ Twitter ကနေရဲ့အတော်ကြာပြောဆိုနေတဲ့အတွက်ဒီလိုပိတ်ပင်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးအတွက်တိတိတသားတည့်ရောက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတအင်ဘူရောစီးပွားရေးအကြံပေးတွေနဲ့ Republican လွတ်တော်အမတ်တွေကသမ္မတကိုသတိပေးနေကြတာပါ။တနေ့ကို American Dollar 1.8 billion ဘူးလောက်နေဆက်ကျော်ဖြတ်စီးဆင်းနေတဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေနဲ့အတူတန်းတဝက်လောက်ရှိနေတဲ့တရားဝင်အလုပ်သမားတွေ၊ကျောင်းသားတွေ၊ဈေးဝယ်တွေနဲ့ခီးသွားတွေနေဆက်ကျော်ဖြတ်လာရောက်မှုကိုမထိခိုက်စေဘဲဒီလိုတရားဝင်လာရောက်သူတွေတားဆီးဖို့အတွက်သမ္မတ Trump ဘယ်လိုလုပ်နိုင်မယ်ဆိုတာကိုသမ္မတအင်ဘူရောအရာရှိတွေကနှီးလန့်ရှာဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်။မက္ကဆီကိုအနေနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေဖြစ်တဲ့ဂွာဒီမာလာ၊ဟွန်ဒူရက်စ်နဲ့အယ်ဆာဗေဒိုကနေမက္ကဆီကိုကိုဖျက်ပြီးအမေရိကန်နိုင်ငံထဲလာဖို့လုပ်နေတဲ့ရွှေပြောင်းလူအုပ်စုကြီးတွေရဲ့လမ်းကြောင်းကိုမက္ကဆီကိုကသူတို့ရဲ့တောင်ဘက်နယ်စပ်ကနေချက်ချင်းတားဆီးနိုင်တယ်လို့လဲသမ္မတကအင်ဘူရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။